ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာအတိုင်းအဝန်ကိုပြင်းထန်ထားအကြမ်းဖက်ဖိနှိပ်တဲ့လုပ်ရက်တွေကိုရပ်တန့်ဖို့အတွက်မြန်မာအစိုးရကိုထိရောက်တဲ့ပြည်အားပေးမှုအဖြစ်လူမျိုးရေးကောင်စီဥက္ကဋ္ဌရဲ့မြန်မာအရေးကြီးညာချက်ကိုမနေ့ကတနင်္လာနေ့ကလူမျိုးရေးကောင်စီမှဆွေးနွေးပွဲအစီအစဉ်မှာထည့်ပြီးတော့အဖွဲ့ဝင်နိုင်ငံအားလုံးကတညီတညွတ်ထဲထောက်ခံခဲ့ကြပါတယ်။နှစ်ပေါင်း10နှစ်အတွင်းမှာပထမဦးဆုံးချိန်ဖြစ်ထုတ်ပြန်တဲ့လူမျိုးရေးကောင်စီဥက္ကဋ္ဌရဲ့မြန်မာအရေးကြီးညာချက်ကိုမြန်မာနိုင်ငံအနေနဲ့လိုက်နာဖို့ရပ်ပေါင်း30အချိန်ပေးမှာဖြစ်ပြီးတော့အဲ့ဒီနောက်မှာကုလတူရင်းမှုချုပ်ကကုလလူမျိုးရေးကောင်စီကိုအစီအခံမှာဖြစ်တဲ့အကြောင်းကုလသမဂ္ဂဆိုင်ရာပြည်ထောင်တမန်ကြီးကပြောပါတယ်။မိုင်းကြီးနိုင်ငံအပြည့်အစုံကိုတင်ပြပေးပါလိမ့်မယ်ခင်ဗျ။
ပြည်ထောင်စုပြည်ထောင်နိုင်ငံတွေကဦးစီးရေးဆွဲတဲ့မြမအယူလုံခြုံရေးကောင်စီဥက္ကဋ္ဌရဲ့ကြေညာချက်မှာရခိုင်ပြည်နယ်မြောက်ပိုင်းမှာဩဂုတ်လ25ရက်နေ့ကအာဆာရိုဟင်ဂျာအကြမ်းဖက်အဖွဲ့ကလုံခြုံရေးစခန်း30ကိုအကြမ်းဖက်ဝင်ရောက်တိုက်ခိုက်ခဲ့မှုအပေါ်ပြစ်တင်ရှုံချခဲ့ပါတယ်။အလားတူမြမလုံခြုံရေးတပ်ပေတပ်ကအင်အားအလွန်ကျွန်းသုံးပြီးငယ်မြေရှင်းလင်းရေးလုပ်ရမှာအရက်သားတွေအပေါ်ပြင်းပြင်းထန်ထန်ဖိနှိပ်မှုကြောင့်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလူပေါင်း6သိန်းကျော်နှစ်လအတွင်းထွက်ပြေးခိုလုံရတဲ့အခြေအနေကိုလုံခြုံရေးကောင်စီကအထူးစိုးရိမ်မိကြောင်းအလက်ကျဥက္ကဋ္ဌဖြစ်တဲ့အီတလီတပ်အမတ်ကြီးကလုံခြုံရေးကောင်စီစီဝေးတွင်အခုလိုပြောကြားခဲ့ပါတယ်
။ The Security Council calls upon the government of Myanmar to ensure no further excessive use of military force in Rakhine State.
ရခိုင်ပြည်နယ်မှာနောက်ထပ်လုံခြုံရေးတိုက်ရင်အားတွေအလွန်ကျွံအသုံးမပြုရေးတည်ကြအောင်ဆောင်ရွက်ဖို့ရဲသားအုပ်ချုပ်ရေးပြန်လည်ဖွဲ့စည်းဖို့တရားဥပဒေစိုးမိုးရေးအသုံးချဖို့ဒုခွင့်ရေးလေးစားမှုရှိတဲ့အနေနဲ့တာဝန်တွေခိုင်မာတဲ့တန်တိတ်ထန်ချမှတ်ချက်တွေအရချက်ချင်းအရေးယူဆောင်ရွက်ဖို့မြန်မာအစိုးရကိုလုံခြုံရေးကောင်စီအနေနဲ့တောင်းဆိုပါတယ်
။ဒါ့အပြင်မြန်မာအစိုးရအနေနဲ့ကုလသမဂ္ဂအဖွဲ့အစည်းအားလုံးနဲ့ပူးပေါင်းဆောင်ရွက်ဖို့လည်း
The Security Council stresses the importance of undertaking transparent investigations into allegations of human rights abuses and violations, including
sexual violence. And violations.တော်ဝင်ရှိသူတွေကိုအရေးယူဖို့လုံခြုံရေးကောင်စီကတိုက်တွန်းပါတယ်။ဒါကြောင့်မြန်မာအစိုးရဘက်ကသက်ဆိုင်ရာကုလသမဂ္ဂအဖွဲ့အစည်းအားလုံးနဲ့ပူးပေါင်းဆောင်ရွက်ဖို့လုံခြုံရေးကောင်စီကတိုက်တွန်းပါတယ်
။လုံခြုံရေးကောင်စီဥက္ကဋ္ဌရဲ့မြန်မာအရေးကြီးညာချက်ကိုဆွေးနွေးပွဲကိုတက်ရောက်လာတဲ့မြန်မာတပ်မတ်ကြီးဟောက်တူဆွမ်းကအခုလိုတုံ့ပြန်ခဲ့ပါတယ်
။ The BRSC will not help our efforts for solving the issue but rather lead to further polarization.An escalation of tensions.
လုံခြုံရေးကောင်စီဥက္ကဋ္ဌရဲ့ညင်ညာချက်ဟာပြဿနာကိုအပြေရှားမှာမြန်မာနိုင်ငံအတွက်အထောက်အကူမပြုသလိုနိုင်ငံတွင်းရှိလူအဖွဲ့အစည်းတွေနဲ့ကိုယ်ွယ်တဲ့ဘာသာတွေကြားပိုးပြီးတော့တွေးကွဲစီမှာဖြစ်ပါတယ်။မြန်မာနိုင်ငံအပေါ်မလိုအပ်တဲ့ဖိအားပေးရလဲရောက်ပါတယ်။လုံခြုံရေးကောင်စီဥက္ကဋ္ဌရဲ့ညင်ညာချက်ပါအချက်အလက်တွေကလည်းတခြားကုလသမဂ္ဂအဖွဲ့အစည်းတွေရဲ့လုပ်ပိုင်ခွင့်တွေနဲ့တွားပြီးတော့ညှိစိုးနေတာတွေ့ရပါတယ်။ဒီကိစ္စကိုကုလသမဂ္ဂအထွေထွေညီလာခံရဲ့တတိယကော်မတီအပြင်လူခွင့်ရေးကောင်စီမှလည်းဆွေးနွေးနေတာဖြစ်ပါတယ
်အလားတူဘင်္ဂလားဒေ့ရှ်တပ်အမတ်ကြီးရဲ့တုံ့ပြန်ချက်ကတော့
The PRSD has given some broad guidelines for the process and has recognized the many commitments and pronouncements made by Myanmar
လူခွင့်ကောင်စီဥပဒေရဲ့ညွှန်ကြားချက်မှာပေါ်ဆောင်လိုက်နိုင်ရမယ့်လမ်းညွှန်ချက်တွေကိုဖော်ပြထားသလိုမြန်မာစိုးရကပေးထားတဲ့ကတိတွေထုတ်ပြန်ချက်တွေကိုလည်းအတိအမှတ်ပြုဖော်ပြထားပါတယ်ဒီလိုပေးထားတဲ့ကတိတွေကိုလက်တွေ့အခိုင်အမာအကောင့်တွေဖော်ပြီးတော့လူညာတွေရဲ့ယုံကြည်မှုကိုပြန်ရရှိပြီးတော့ရခိုင်ပြည်နယ်မှာရှိတဲ့သူတို့ရဲ့နေရပ်တွေကိုဘေးကင်းလုံခြုံစွာတိုက်ခါရှိရှိပြန်နိုင်နိုင်မယ်လို့မျှော်လင့်ပါတယ်။အတွင်းမှုကျုပ်အနေနဲ့လုံခြုံရေးကောင်စီကို30ကျော်မှဆင်ခန်းမှာဖြစ်တဲ့အတွက်ဒီတော့အတွင်းရခိုင်ပြည်နယ်မှာထင်မှန်မြင်မှားရှိတဲ့တိုးတက်မှုတွေကိုရရှိနိုင်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်
။ဒီတိန်တန်မတ်ကြီးဂျိုနသန်အယ်လီကလည်းလုံခြုံရေးကောင်စီဥက္ကဋ္ဌရဲ့မြမအရေးကြီးညာချက်ဟာထိရောက်ပြင်းထန်ကြောင်းဆွေးနွေးပွဲအပြီးတင်းတောက်တွေကိုအခုလိုပြောသွားပါတယ်။
So the real prize today, the real important thing, is that the whole world, through the Security Council, has come together with one clear, unified set of demands. And they are very clear demands. It's a very strong statement. There can be no doubt in reading that statement what is required.
ဒီနေ့ရေးချီးတဲ့ချက်ကလူမျိုးရေးကောင်စီကနေတစ်ဆင့်တစ်ကမ္ဘာလုံးအနေနဲ့ရှင်းလင်းပြသပြီးတော့စီလုံးမှုကိုပြသတဲ့တောင်းဆိုချက်တွေကိုထုတ်ဖော်ခြင်းပဲဖြစ်ပါတယ်။တောင်းဆိုချက်တွေကရှင်းလို့ကြီးညာချက်ကလည်းပြင်းထန်ပါတယ်။ကြေညာချက်ဖတ်ပြီးတော့လိုက်နာရမယ့်အချက်ကရှင်းပါတယ်။အကြမ်းဖက်မှုတွေအားလုံးကိုရပ်တန့်ရမယ်။လူသားချင်းစာနာမှုအကူအညီတွေကိုပို့ဆောင်ဝယ်ပေးရမယ်။ဒုက္ခသည်တွေအားလုံးသူတို့ရဲ့စာနာနဲ့အညီနေရာရင်းကိုပြန်ဝင်ပြုရမယ်။ကုလသမဂ္ဂလူခွင့်ကောင်စီနဲ့အပြည့်အဝပူးပေါင်းဆောင်ရွက်ရမယ်။ကိုဗီယန်နန်ကော်မရှင်ရဲ့အကြံပြုချက်တွေကိုလိုက်နာရမယ်။အဲ့ဒီချက်တွေဟာတကယ်လည်းအရေးကြီးပါတယ်။ ပထမခြေလမ်းဖြစ်သလိုပဲရှင်းလင်းပြတ်သားတဲ့ကောင်းဆုချက်တနည်းတစ်မျိုးထဲကိုပါလိုက်တဲ့အမှားစကားပါပဲ
။ဒါပြင်ဒီပညာချက်ပါအချက်တွေကိုမြန်မာအစိုးရကလိုက်နာဖို့လိုအပ်ကြောင်းလည်းသူကအခုလိုပြောပါရဲ့။
The first time the Security Council has spoken in this way for a decade, and we will judge Myanmar on judge Burma.
ဒါလူမျိုးကောင်စီအနေနဲ့ဆေးစုနှစ်ပေါင်းများစွာအတွင်းမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဒီလိုမျိုးပထမဆုံးထုတ်ပြန်တဲ့ကြေညာချက်ပဲဖြစ်ပါတယ်။လူမျိုးကောင်စီအနေနဲ့မြန်မာနိုင်ငံရဲ့လုံဆောင်ချက်ကိုအကဲခတ်စောင့်ကြည့်မှာဖြစ်ပါတယ်။အတွင်းမှုချုပ်ကလူမျိုးရေးကောင်စီကိုအစီအမခံရင်အတင်းမှုချုပ်ကလူမျိုးကောင်စီကိုအစီအမခံပြီးမြန်မာနိုင်ငံကလိုက်နာဖို့ရက်30အချိန်ရမှာဖြစ်ပါတယ်။လုံချုံရေးကောင်စီကမြန်မာနိုင်ငံကိုအရှင်းဆုံးအသိပေးလိုက်တာပါပဲ
အခုလိုလုံချုံရေးကောင်စီဥက္ကဋ္ဌရဲ့မြန်မာအရေးဆုတ်ဖြတ်ချက်ကိုလွန်ခဲ့တဲ့10နှစ်2008ခုနှစ်မေလက2008ဖွဲ့စည်းပုံအခြေခံဥပဒေကြာထမ်းချက်နဲ့ပတ်သက်လို့မြန်မာစစ်အစိုးရကိုဖိအားပေးတဲ့အနေနဲ့ထုတ်ပြန်ခဲ့မှုပါတယ်ရှင်